တ်တက်အာဏာသိမ်းထားတဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာဖို့စိတ်ကိုအရေးကြီးကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်တိုကတနင်္လာနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံချိုင်းဝန်ကြီးတွေအစည်းအဝေးမကျင်းပခင်အမေရိကန်နဲ့ဗြိတိန်နိုင်ငံချိုင်းဝန်ကြီးနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးဘလင်ကင်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့စစ်တပ်ကဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့မဖြစ်မနေလိုအပ်တယ်လို့အာဆီယံရဲ့မြန်မာအရေးအထူးအစည်းအဝေးကနေရခဲ့တဲ့သဘောတူညီချက်ဟာတိတ်ကိုအရေးပါကြောင်းပြောပါတယ်
။ Five-point plan or agreement that ASEAN reached, I think, is important, and we are looking.
အာဆီယံအဖွဲ့ကအချက်၅ချက်ပါအစည်းအဝေးသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးဒါကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံတွင်းကအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံနိုင်ရတဲ့ကိုယ်စားလှယ်တူခန့်အဖို့ပါဝင်တဲ့ဒီအစည်းအဝေးအတိုင်းအာဆီယံကဆက်လုပ်မယ်လို့လည်းမျှော်လင့်ပါတယ်။ဒါပေမဲ့မရှိမဖြစ်လိုအပ်နေတာကအကြမ်းဖက်မှုရပ်ဆိုင်းတာအပြင်ဖန်စီထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးပဲဖြစ်ပါတယ်လို့ပြောသွားတာပါ။ဗြိတိန်နိုင်ငံချိုင်းဝန်ကြီးရက်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတည်းပြန်ပေါ်လာဖို့နဲ့လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ
။ We want to see an end to the violence. We want to see
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်သွားတာကိုကျွန်တော်တို့မြင်ချင်ပါတယ်။စစ်ဆေးကအုပ်ချုပ်နေတာကနေဒီမိုကရေစီနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူကိုကိုယ်စားပြုတဲ့အစိုးရတည်းပြန်ပြီးဖြစ်လာတာကိုတွေ့ချင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူမှုတွေလုပ်နေတယ်လို့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ကိုင်မှုရပ်ဆိုင်ဖြစ်ဖို့ PR တွေပေးနေတယ်လို့လည်းပြောပါတယ်။ဒါအပြင်မြန်မာအရေးအတွက်အာဆီယံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယား၊အိန္ဒိယနဲ့အော်စတြေးလျနိုင်ငံတွေနဲ့လည်းတန်တမာရေးကြိုးပမ်းမှုတွေဗြိတိန်ကလှုပ်ဆောင်နေကြောင်းပြောပါတယ်။